โอเคปมขะตาตาเข้ามาเจอครับကျွန်တော်တို့မြန်မာနိုင်ငံမှာဇမ်းပိုင်နဲ့ရင်းရတဲ့အစာရရှိမှုဆိုင်ရာပြဿနာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဇမ်းပိုင်ဒီအစာရရှိမှုနဲ့စားပုံသောက်ပုံကဇမ်းပိုင်အတွက်အာဟာရဖြစ်နိုင်မှုအနေအထားကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဇမ်းပိုင
်မြန်မာပြည်ဆိုတာဒါအရှိတောင်အားကျမှာဆိုလို့ရှိရင်ဒါကျမတို့ကရင်းမြေရာသီဥတုရာအပြင်အင်မတန်မှကောင်းတဲ့အတိုင်းပြည်အဲ့ဒီထက်မှာမှကျမတို့ရဲ့အစားရဲ့အတောက်တဲ့အစားအတော့ပုံစံတွေရတယ်ကောင်းပါတယ်ဒီထွင်ကြံစချက်ပြုတ်မှုလေးတွေစားတော့ပုံလေးတွေအရန်ကောင်းတယ်ဒါပေမဲ့အားရရှုတော့မှရှိတဲ့အခါကျတော့တော်တော်လေးလွယ်နေဘယ်လိုတွေလွယ်နေလဲဆိုတော့ကျမတို့ကဦးစားပေးမှာကအရလာကိုလိုက်ကြတယ်မေးလိုက်လို့ရှိရင်ဒီဥစ္စာဘာဖြစ်လို့ထည့်လဲဥမာစီရီမာလို့ထည့်တာလဲဆိုစားကောင်းအောင်လို့ငပြားကြီးတွေဘာလို့ထည့်တာလဲဆိုစားလို့အရသာရှိအောင်လို့ဟိချုံမုတ်တွေဘာလို့ထည့်တာလဲဆိုစားလို့အရန်ကောင်းနေအရသာရှိတယ်အော်အဲ့အရသာဆိုတဲ့နောက်ဟိုစန်တာတခုကိုလိုက်ပြီးတော့ကျမရင်းနဲ့ညီမြတ်တာမညီမြတ်တာကိုမိသွားပြီးတော့ဒါတီကောင်းတိတဲ့လူတွေပဲဖြစ်ကြလိမ့်မယ်ဒါပေမဲ့မိသွားပြီးတော့အဲ့ဒီအရသာနောက်ကိုလိုက်ပြီးတော့အခုကျမရင်းနဲ့ညီမြတ်တီတာအစားအသောက်တွေကိုအဲ့ဒီမလူလာအပ်တဲ့ပစ္စည်းတွေကိုထည့်ပြီးတော့ပြင်ဆင်ချက်ပြုတ်စားတော့ကြတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလို့ဒီအရသာကိုလိုက်စားတာရဲ့ကြေတနာအတွဲဘယ်လိုအဓိကထောက်ပြခြင်းလဲဆရာမကြီး
အဲ့ဒီရဲ့နောက်ဆက်တွဲရကြတော့သူ3လမကောင်းအစားအသောက်တစ်ခုကိုအဲ့တိုင်သုံးလစာသူ့ရဲ့ negative consequences မကောင်းတဲ့အကြောင်းကျိုးဟာချက်ချင်းထွက်လာဒါကြောင့်စီကြော်လေးကိုစားကြည့်လိုက်တစ်ခါတည်းစားရင်တော့မဖြစ်ဘူးပေါ့အဲ့လိုဇက်တိုင်စားတာများတဲ့အခါကျတော့ယောဂါလေးကတစ်ခါတစုတစ်ပြုံကြီးဖြစ်လာအဲ့တော့စီကြော်စားဖြစ်တယ်ဆိုတဲ့လူတယောက်ကစီကြော်ရှိနေပါတယ်ဆိုတာသိရသားနဲ့တကယ်ချိုးစိတ်ညနေတဲ့တကြားနဲ့လှုပ်တဲ့မုန့်နေဖြောရည်တွေဖြောရမကားတွေဒါမျိုးတွေကိုပဲကြည်ကြည်နက်နက်အရသာခံပြီးတော့တောက်ကြတယ်ဒါရီမထဲ့လေတောက်လို့ရတယ်ဒါရီမထဲ့လေစားလို့ရမှန်းသိရနေအုံနောက်ကနေပြီးတော့အတိနဲ့တတိနဲ့မကတ်တာပေါ့ထဲ့ပြီးစားပလိုက်တာပဲပြီးတော့ကျမကယောဂဖြစ်လာတယ်အဲ့တော့မွေးအပါပါလာတဲ့နှလုံးယောဂတွေတောင်မှကျမရင်းနေညီညွတ်တဲ့စားတော့နေထိုင်မှုနဲ့ဆိုလို့ရှိရင်အသက်တရာကျော်အထိယောဂကင်းဆိုတာအသက်ရှင်သွားနိုင်တဲ့လူတွေသူတည်တနာအထက်တော့အများကြီးရှိတယ်
ဟုတ်ကဲ့ကျမနောက်ရောဒီစားပုံတောက်ပုံမှားနေတာအတွက်ဘာကိုအဓိကထောက်ပြခြင်းလဲဆရာမ
ညီမပြီးမှတန်းပေါင်းမြောင်များစွာချီးတယ်လက်ဧကပေါင်းမြောင်များစွာနေပြီးတော့ညွေစပားတွေမိုးစပားတွေထုတ်နိုင်တယ်စားလဲစားကြတယ်တနည်းကို3ချိန်တချို့ဆို5ခါလောက်တော့စားတယ်ဆိုအဲ့တော့ကာဘိုဟိုက်ဒရိတ်လို့ပြောတဲ့ဂစီတန်းနဲ့ပတ်သက်ပြီးတော့မလုံးလုံးစရာဘာမှအကြောင်းမရှိဘူးဒါပေမဲ့အဲ့ဒီအချိန်မှာကျမတို့ကအလဲအလက်လမ်းစဉ်ကိုမလိုက်ဘူးအလဲအလက်လမ်းစဉ်မလိုက်ဘူးဆိုတာလူခန္ဓာကိုကဒီကာဘိုဟိုက်ဒရိတ်ဆိုတဲ့ဂစီတန်းကိုဆုပ်ယူနိုင်မှုဆွမ်းအားကသူ့အကန့်အသတ်ရှိတယ်အဲ့ဒီထက်ပိုပြီးစားလိုက်လို့ရှိရင်လေသမီးတွေကိုလူလာထက်ပိုစားတယ်ပေါ့အဲ့တော့ဒီသမီးနဲ့မှာပါတယ်ဂစီတန်းဒီအဖြစ်ခုနပြောတဲ့တခြားတန်းလို့ပြောတဲ့ဒီဂလူကိုစ်တွေပေါ့ဒီကောင်ကြီးကခန္ဓာကိုယ်ကြီးမှာလိုလာတဲ့ပိုးပြီးစုပုံလာတော့ဟောနောက်ဆုံးကြတော့သွေးထဲမှာတခြားတက်တွေကမြင့်စီလိုယောဂါရောက်လာတယ်နောက်ထပ်တခြားတက်ပါတဲ့အသီးတွေအရွက်တွေအနှံတွေနှုတ်စည်းတွေနှုတ်စိမ့်တွေနှုတ်တွေဆိုဒီတွေကနေပြီးတော့လည်းတခြားတက်တွေမြောင်များစွာကိုတနေ့တနေ့ကြားနာရဲ့တောက်တာရနေပြီးတော့စုပုံလာပြီးနောက်ဆုံးကြတော့အဲ့ဒီယောဂါတကူကဘူးဆိုခန္ဓာကိုယ်မှာဖြစ်လာတယ်ဆိုအဲ့တော့လူတွေကဆန်စားတဲ့တိုင်းပြီးဆန်ဆိုင်တဲ့တိုင်းပြီးဆန်စားတယ်အမှန်နဲ့ဒါပေမဲ့စနစ်ကလေးကြအောင်ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဘလို့စနစ်ကြစားတော့ဖို့အကြံပြုချင်လဲဆရာမကြီး
ဆံဟိုသမင်းကိုအများကြီးမစားပဲနဲ့သမင်းနဲ့အတူတွဲဖက်ပြီးစားတော့ရမယ်လူတယောက်တစ်နေ့အသက်ရှင်တိုင်းဖို့လိုအပ်တယ်အမြင့်တန်းဆိုအဲ့လိုအမြင့်တန်းဆိုဘလို့စားလဲဆိုတော့အခုဆိုရင်ဒါမေးကြည့်တယ်ကျွန်မကဲစီချိုယောဂသေးတယ်ပေါင်ပေါင်စားကြတယ်မြို့ပေါ်နေတဲ့လူအဲ့တော့ဘယ်ပေါင်ပေါင်စားလဲဆိုတော့စီချိုယောဂရှိတယ်ဆိုလို့ရှိရင်လည်းဆိုင်ဒီမှာအခုရောင်းကြတယ်စီချိုပေါင်ပေါင်လို့ခေါ်ပြီးတော့ဒါပေါင်ပေါင်ချမ်းပေါ့လေ brown wheat နဲ့ဂျုံချမ်းနဲ့လုပ်ထားတဲ့ပေါင်ပေါင်ချမ်းပေါ့ကဲဒါဆိုလို့ရှိရင်ဆန်စားတဲ့တိုင်းပြီးဆိုတော့ဆန်ချမ်းကြီးပေါ့ brown rice အဲ့တော့ဆန်လုံးမျိုးလို့ခေါ်တဲ့ဆန်ချမ်းကြီးကိုဆိုတော့စားပလားဆိုတော့ဘူးမှမစားဘူးအဲ့လိုလေဆိုတော့ဒါကြီးကကြမ်းတယ်လို့တလိမ့်ဆန်ကြွေးတာလို့เนาะခါရရှိရှိမရှိရှိမစားကြဘူးလို့အဲ့ဒါကိုမစားကြဘူးဆိုရင်အဲ့ဒီ fiber diet ဒီအများကြီးရမယ်ကဲနောက်ဘာစားအောင်မလဲအသီးတွေကြတော့လေအခွန်တွေကအကုန်နှွာပြစ်အခွားဒီစားရင်လည်းအခွန်ကိုနှွာပြစ်ပန်းဒီစားရင်လည်းအခွန်ကိုနှွာပြစ်အဲ့တော့ fiber diet လို့ပြောတယ်အမြင့် diet ကြီးကလည်းလွန့်ပြစ်တဲ့အမိုက်ထဲမှာအကုန်ပါသွားတော့အဲ့တော့ကျမတို့ကခုနပြောတဲ့ဆန်ချမ်းကြီးမို့လို့ brown rice ကိုမစားကြဘူးဆိုလို့ရှိရင်ကိုယ်ခန္ဓာကိုအသက်ရှင်ဖို့လိုတဲ့အမြင့် diet ကိုဘယ်ကပြန်ရမလဲဆိုတဲ့နေရာမှာဒီနည်းပညာလေးတို့သိပြီလို့ရှိရင်တပတ်စံလည်းအပိုကုံမှာမဟုတ်ဘူးထပ်ပြီးထပ်ဝယ်စားရမှာလည်းမဟုတ်ဘူးလက်ရှိနေစဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာ fiber ပေါ်ပြီးသားတွေကိုပြောင်းမသွားအောင်လို့လွှတ်ပြစ်တဲ့ထဲပါမသွားအောင်လို့
ဟုတ်ကဲ့ဆရာမနောက်ရောအဓိကမြန်မာအစားစာတွေအတွက်ပေါ့နော်ဘယ်လိုစားတင်တာကိုအကြံပြုချင်လဲဆရာမ
ငပိရင်နဲ့တို့စားတယ်ဟင်းရွက်ပြုတ်ပေါ့ဟင်းရွက်ဒီကြမ်းကြမ်းဆိုဘယ်သူမှမကြိုက်ဘူးအဲ့တော့ဟင်းရွက်ကြမ်းနေရခြင်းကသူ့မှာအမြင့်တက်ပြီးအများကြီးပါလို့ဒါရိုးရိုးရှင်းရှင်းလေးပဲအဲ့တော့ဘူးညွန့်တို့ဖီယုံညွန့်တို့ခေါ်တကားညွန့်တို့အဲ့ဒီအညို့နေကိုလေတေချာရေစင်အောင်စေးပြီးကျွတ်ကျွတ်ကျွတ်နဲ့အစိမ့်တို့စားလို့ရှင်ဖိုင်ဘာဓာတ်ကြီးအများကြီးရတယ် တူရဲ့ origin နဲ့တတ်ထုတ်တဲ့ဒီဗီတာမင်ကြီးအများကြီးရတဲ့ပြင် fiber ကအများကြီးရတယ်။အဲနောက်ပြီးရင်ပိနေသည့်အစိမ့်ဒီလေးတို့တီးဆောင်ဒီနဲ့ထက်ချက်တာတို့ဒါဒေတာတွေမှာဆိုအများကြီးချက်ကြတယ်ပြီးဆောင်ဒီနဲ့မှာပိနေသည့်အစိမ့်နူးလေးတွေကိုတောက်တော့ဆင်းပြီးတော့ဟင်းနဲ့ထက်ချက်တာအမြင်တတ်ပြီးအများကြီးရတယ်။အဲတော့တင်မော်ဒီတို့တရက်ဒီတို့အစိမ့်နေရှိရင်အခွန်မနွားပဲနဲ့အတုံးလိုက်ချက်ချက်တာကိုရခါးဒီဆိုအခွန်မနွားပဲနဲ့အဲတော့အခွန်ကစားလို့ရရတဲ့ဒါနဲ့ဒီအခွန်မနွားပဲချက်ရင်အဲ့ဒီဆော့ဆော့ကဆန်လုံးညို့မစားကြည့်ရင်မရမယ်အမြင်တက်ကကိုကြိုက်တဲ့အသည့်ရွက်တွေမှာအခွန်မခွာပဲလွတ်မပြေပြန်ပြီးတော့ကာဗာဖြစ်သွားတယ်အဲ့ဒါကိုစားလာလို့မေးတော့လူတရားအောင်မေးရင်တရားမှတရားမှမစားအောင်မြန်မာပြည
်ဟုတ်ကဲ့အဲ့ဒီတော့သူတို့ကိုရောနောက်ဘလို့ဆက်ထောက်ပြတယ်လဲဆင်မအ
ဲ့တော့ကျွန်တော်တို့လူမျိုးတွေကအမြင်တက်ချွတ်တယ် fiber ချွတ်တယ် fiber လုံလောက်အောင်မရှိတော့သူတို့ရဲ့နံပါတ်၁အစာချေပြတ်မှုလမ်းကြောင်းမှာပြဿနာတက်တယ်အဲ့တော့မြန်မာလူမျိုးတွေကစားကျင်တာတွေအကုန်စားပြီးလို့ရှိရင်တယောက်နဲ့တယောက်ဘာပေးကြလဲဆိုရော့ရော့ရော့ရက်လိုက်ရက်လိုက်ဒါလဲဆိုတော့ရက်စားအဲ့တော့အစားကြတော့အတကုံကြိုက်တယ်လို့စားပြီးရစားရက်တယ်အဲ့လိုမျိုးလေးကတော်တော်များများကအဲ့လိုမျိုးလောက်တာဆိုတော့ جماعه အရန်အဟောသွားတယ်အဲ့တော့ရှိတဲ့အဟာရတွေကိုလွတ်ပြစ်တယ်စားကျင်တာတွေကိုလည်းစိတ်လွတ်ကိုလွတ်ပေါ့နော်ကြိုက်တယ်လို့ခါရစီဦးဖော်ပတ်ကြီးစားပြစ်ကြတယ်ပြီးတော့မှဘေးကနေရစားလေးလေးနဲ့စောင့်ထားတယ်အစာချေဖို့တဲ့အဲ့တော့ဒီအစာချေလမ်းကြောင်းကြီးတွေကိုစားလိုက်တဲ့အစာတောက်တွေကပုံမှန်စနစ်တကျလက်ပတ်ဖို့အတွက်ခန္ဓာကိုယ်ကြီးရဲ့ဇီဝကံမဖြစ်စဉ် digestive system metabolism ဒါတွေအားလုံးအလုပ်လုပ်ဖို့ကအမြင်တက်လုံလောက်မှအဆင်ပြေမှာဒီအမြင်တက်လုံလောက်တော့တွန်းပို့လိုက်တော့မှဦးလမ်းကြောင်းမှာဝင်သွားတဲ့အစာတွေကသူ့ဘာသူအချိန်မှအစာချဲပြီးတော့စီရစီဝင်ရဝင်တွန်းရတွေးသူ့ဘာသူခန္ဓာကိုယ်ကြီးတစ်ခုလုံးကိုအာဟာရတွေ energy တွေဖြည့်ဖြန့်ပြီးတော့ပို့ပေးမှာဒါလေးကဒါ fiber နဲ့ပတ်သက်ပြီးပေါ့နော်နေ့စဉ်စားသုံးနေတဲ့အစာတောက်တွေထဲမှာရှိရသားနဲ့လွတ်ပြစ်တဲ့အထဲကိုပါသွားတဲ့အတွက်ကျန်းမာရေးချို့တဲ့အာဟာရချို့တဲ့ပြီးတော့ယောဂဖြစ်ရတဲ့အကြောင်းရင်းတစ်ခု
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ